ထိုင်းနိုင်ငံမှာဆဲအုပ်ချုပ်ရေးဥပဒေကြီးညာပြီးနှစ်ရက်ကြာဒီကနေ့မှာပဲစစ်တပ်ကအာဏာသိမ်းလိုက်တဲ့အကြောင်းကြီးညာလိုက်ပါတယ်။တရားဥပဒေစိုးမိုးရေးနဲ့နိုင်ငံရေးပြည်ရင်ပြောင်းလဲမှုတွေအတွက်အမျိုးသားညီညွတ်ရေးနဲ့တရားဥပဒေစိုးမိုးမှုထင်ထင်ရေးကောင်စီဖြစ်စစ်တပ်နဲ့လူညွန့်ရေးဖွဲ့စည်းရေးစုပေါင်းဖွဲ့စည်းထားတဲ့အဖွဲ့ကတိုင်းပြည်အာဏာကိုထိန်းချုပ်လိုက်တဲ့အကြောင်းထိုင်းစီအူစီချုပ်ဘိုချိုကြီးဖရယုတ်ချာအိုချာကရုံးမြင့်တရားကနေကြီးညာခဲ့တာပါ။နောက်ဆက်တွဲကြီးညာချက်မှာတော့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့ယာယီအစိုးရကိုဖျက်သိမ်းလိုက်ကြောင်းဒါပေမဲ့ထက်လက်တော်နဲ့တရားရုံးတွေကတော့ဆက်ရှိနေမှာဖြစ်တဲ့အကြောင်းလဲစစ်တပ်ကပြောပါတယ်။ယာယီဝန်ကြီးချုပ်နေဝန်တန်ရွန်ဘုံဆောင်ဖန်ဆန်နဲ့အစိုးရအဖွဲ့ဝင်တွေလာရောက်သတင်းပို့ဖို့လဲစစ်တပ်ကညွှန်ကြားထားပေမဲ့ဘယ်ရောက်နေလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။အာဏာသိမ်းခဲ့ပြီးနောက်ထိုင်းနိုင်ငံကရုံးမြင့်တရားနဲ့ရေယူတွေကပုံမှန်အစီအစဉ်တွေအစားစစ်တပ်ကသတင်းတွေကိုနောက်ထပ်ညွှန်ကြားချက်မပေးမချင်းဆက်လက်ထုတ်လွှင့်သွားဖို့လဲညွှန်ကြားခဲ့ပါတယ်။ညာစင်နိုင်ကနေမနေ့9နာရီထိနိုင်ငံအနှံ့ညာမထွက်ရအမိန့်ထုတ်ပြန်လိုက်တယ်လို့လူ9ယောက်ထက်ပုံမှန်စုအမိန့်နဲ့တူဆန္ဒပြသူတွေလည်းတပိတ်စကန်တွေခွဲပြီးလူစုခွဲခဲ့ကြတာပါနိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်မှုပြန်ပြက်နိုင်ငံရေးပါတီကခေါင်းဆောင်တွေနဲ့ဒီကနေ့ထပ်မံတွေ့ဆုံပြီးမှပဲစစ်တပ်ကအာဏာသိမ်းတဲ့ကြီးညာချက်ထွက်ပေါ်လာတာဖြစ်ပါတယ်ဝန်ကြီးချုပ်ဟောင်းရင်းလက်ရှင်နာဝတ်နဲ့အစိုးရအဖွဲ့ဝင်တချို့အာဏာအလွဲသုံးစားမှုနဲ့ဒီလဆန်းမှာရာဇဝတ်ဖျက်ဆီးခဲ့ရတာကထိုင်းနိုင်ငံမှာနိုင်ငံရေးတင်းမာမှုတွေအထွတ်ထိပ်ရောက်လာခဲ့တာပါထိုင်းနိုင်ငံမှာတရုတ်စံပိုင်းဘီရင်စနစ်ကနေစီးမြင့်ခံဘီရင်စနစ်ကိုပြောင်းလဲလာပြီးနောက်ပိုင်းကဆက်လို့အာဏာသိမ်းမှုကြိုးစားမှုတွေနဲ့အာဏာသိမ်းမှုပေါင်းအခုချိန်နဲ့ဆိုလို့ရှိရင်တော့19ချိန်တည်းရှိသွားပါပြီ။